ရခိုင်ပြည်နယ်ပါဝင်နိုင်ငံတော်ဝန်မှကိုဗစ် -19 ကူးစက်ခံထားသူ53ယောက်ကိုဒီနေ့ထက်မှတွေ့ရှိရာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း1111ယောက်ရှိသွားပြီဖြစ်တယ်လို့ကျမရေဝန်ကြီးဌာနကဒီနေ့ည8နာရီထုတ်ပြန်ချက်မှာပြောပါတယ်။တက္ကသိုလ်နမူနာစုစုပေါင်း1128ခုကိုဒီနေ့စမ်းသပ်စစ်ဆေးတာမှာယောဂါဘိုးကူးစက်ခံသူနောက်ထပ်53ယောက်ကိုထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီနေ့ယောဂါကူးစက်ခံသူတွေထဲမှာ4ယောက်ကပြည်ပခီးသွားရာဇဝင်ရှိသူတွေဖြစ်ပြီး3ယောက်ကတော့ရခိုင်ပြည်နယ်ကိုမကြသေးခင်ကခီးသွားထားတဲ့သူတွေဖြစ်ပါတယ်။ရောက်30ကတော့ရခိုင်ပြည်နယ်ကဖြစ်ပြီးတော့စစ်တွေက18ယောက်နဲ့မင်းများက12ယောက်ဖြစ်ပါတယ်။ရန်ကုန်တိုင်းက19ယောက်မှာတော့တာကီတာက9ယောက်၊တင်ကန်းကျောင်းက3ယောက်၊မင်္ဂလာတုံနဲ့ဗဟန်းမြို့နယ်က2ယောက်စီနဲ့လိုင်ကြီးမြင့်တိုင်း၊ရန်ကင်း၊စမ်းကြောင်း၊တကုံစိတ်ကန်း၊တကုံမြို့တင်မြောက်ပိုင်းနဲ့အင်းစိတ်မြို့နယ်တွေက1ယောက်စီဖြစ်ပါတယ်။ကျန်တဲ့4ယောက်ကတော့မွန်ပြည်နယ်၊မော်လမြိုင်၊မုဒုံ၊မန္တလေးတိုင်းမဟာအောင်မြင်နဲ့ရှမ်းပြည်နယ်၊လွိုင်လင်မြို့နယ်တွေက1ယောက်စီဖြစ်ပါတယ်။ဒါပြင်မနေ့ကနေ့လည်းနဲ့ဒီနေ့နေ့လည်း12နာရီအထိနောက်ထပ်စောင့်ကြည့်လူနာ82ယောက်ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။